ရာဂီမုံတိုင်းချောင်းထိခိုက်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာတဲ့အကူအညီယူရိုငွေ 1.2 တန်းထောက်ပံ့မယ်လို့ EU ဥရောပသမဂ္ဂကဒီကနေ့ကြေညာပါတယ်။ရာဂီမုံတိုင်းတန်ခံနေရတဲ့အာရှနိုင်ငံတွေအတွက်ပေးမဲ့ပမာဏမှာမြန်မာနိုင်ငံကအများဆုံးရမှာပါ။စစ်ပွဲတန်ခံနေရတဲ့ကြားမှာမုံတိုင်းတန်ခံနေရတဲ့မြန်မာတွေအတွက်ပေးသွားမယ်လို့ဒီကနေ့ EU ရဲ့ထုတ်ပြန်ချက်မှပြောထားပါတယ်။တချိန်တည်းမှာပဲဒီမြန်မာနိုင်ငံမှာယာဂီမုံတိုင်းကြောင့်တေဆုံးသူဟာ268ယောက်ထက်မနည်းရှိသွားပြီလို့စစ်ကောင်စီကထုတ်ပြန်ပါတယ်။စက်တင်ဘာ18ရက်နေ့အထိရရှိတဲ့စီးရင်တွေအရမြန်မာနိုင်ငံတဝန်းမုံတိုင်းဒဏ်သည့်မြို့နယ်ပေါင်း56မြို့နယ်မှာ268ယောက်တေဆုံးပြီးတော့88ယောက်ပျောက်ဆုံးနေဆဲဖြစ်တယ်လို့တဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကစီးရင်ထုတ်ပြန်ထားပါတယ်။တေဆုံးသူတိုးလာနိုင်တယ်လို့ကုညီကယ်ဆယ်ရေးလုပ်သူတွေကတော့ခန့်မှန်းထားပါတယ်။ဗီယက်နမ်နိုင်ငံအလဲပိုင်းကိုဒီကနေ့စက်တင်ဘာ19ရက်ညဘက်ဝင်တိုက်ခတ်မယ်လို့ခန့်မှန်းထားတဲ့ဆိုလိတ်မုံတိုင်းရဲ့အကျွေးအကြံလေးပွေလှိုင်းဟာနက်ဖြန်တောက်ချနေကြရင်မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကိုစတင်ဖြတ်ကျော်သွားပြီးတော့အနောက်ဘက်နဲ့အနောက်တောင်ဘက်ကိုရွေ့သွားနိုင်တယ်လို့မြန်မာနိုင်ငံမိုးစလဌာနကအထူးမိုးလေဝသတင်းအနေနဲ့ဒီကနေ့ညနေပိုင်းကထုတ်ပြန်ထားပါတယ်။လေပွေလှိုင်းအချိန်ကြောင့်နှစ်ဖန်စက်တင်ဘာ20ရက်နေ့ကဒီ25ရက်ရှေ့တပတ်ပုံထုံးနေ့အထိနေပြည်တော်ရန်ကုန်တိုင်းမန္တလေးတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာနေရာအနှံ့မိုးထစ်ချုံရွာပြီးတော့တချို့ဒေသတွေမှာမိုးကြီးလေပြင်းတိုက်ခတ်နိုင်တယ်လို့သတိပေးထားပါတယ်။ရုတ်တရက်မြေကြီးမြေပုံမြို့တွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။မြန်မာနိုင်ငံကိုစက်တင်ဘာ9ရက်ကစတင်အဖျားခတ်ခဲ့တဲ့ယာဂီမုံတိုင်းကြောင့်အခုသတိပေးထားတဲ့ဒီတိုင်းနယ်ပြည်နယ်တော်တော်များများမှာရေကြီးရေရှမ်းခဲ့လို့အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေဖြစ်နေပါတယ်။စဘာပါဝင်စိုက်ပျိုးမြေအေက6363ကျော်ပျက်စီးခဲ့ပြီးတော့ကျွေးနွားတသိန်းကျော်တည်ဆုံခဲ့တယ်လို့ဒီသဘာဝဘေးဒဏ်စီမံခန့်ခွဲမှုကော်မတီကပြောပါရယ်မုံတိုင်းတန်တဲ့မြန်မာပြည်သူ6သိန်း3000ကျော်အကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကလည်းပြောကြားထားပါရှင်